အီရန်နိုင်ငံသမ္မတရွေးကောက်ပွဲမှာရှေးယိုးဇယ်တမျိုးကြဝါရီတဟီရန်မြို့တော်ဝင်မာမုဒ်အမာဒီနီဂျတ်ကအပြတ်အသတ်အနိုင်ရရှိသွားပါတယ်။တောက်ကြနေ့ကကျင်းပခဲ့တဲ့အနိုင်ရှုံးအဆုံးဖြတ်ပြီးမြောက်ဆုံးအပြီးသတ်ရွေးကောက်ပွဲမှာတဟီရန်မြို့တော်ဝင်အမာဒီဂျတ်ကသမ္မတဟောင်းအလီအက်ဘာဟာရှိမီရက်ဆန်ဂျာနီကို67ရာဂိုင်နှုန်းတည်းမနည်းအသာစီးရရှိခဲ့တယ်လို့အီရန်ပြည်ထရေးဝန်ကြီးဌာနကဒီကနေ့စနေနေ့မှာထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲရလဒ်ကိုအီရန်နိုင်ငံရဲ့အုတ်ဆောင်ကောင်စီကအတည်ပြုပေးဖို့ကြံရှိပါသေးတယ်။အီရန်အုတ်ဆောင်ကောင်စီဟာအီရန်နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့တရားဥပဒေတွေကိုအထိပယ်ဖွင့်ဆိုရမှာလုတ်ပိုင်ခွင့်ရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်။မစ္စတာအာမာဒီနီဂျတ်ဟာ1989ခုနှစ်အစ္စလာမ်တော်လှန်ရေးကိုဦးဆောင်ခဲ့သူတဦးဖြစ်ပါတယ်။နျူကလ িয়ার အစီအစဉ်ရေးအနောက်နိုင်ငံတွေနဲ့ဆက်ဆံညှိနှိုင်းရမှာအီရန်နိုင်ငံအကျိုးအတွက်သူခုခံကာကွယ်သွားမယ်လို့ကတိပြုထားပါတယ်။အဂတိလိုက်စားမှုပျောက်ရေးနဲ့နိုင်ငံရဲ့စွန့်ရင်ကြွယ်ဝမှုကိုပြည်သူတွေအတွင်းပုံမခံစားနိုင်စေဖို့အတွက်လည်းကတိပြုထားပြီးဖြစ်ပါတယ်။